အမေရိကန်သမ္မတလောင်းရွေးပွဲအတွက်ဒီကနေ့မဲဆက်စည်းရုံးလှုပ်ရှားကြမယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်မှာဒီမိုကရက်တစ်ပါတီကိုယ်စားလှယ်ဟီလာရီကလင်တန်ကိုထောက်ခံကြောင်းပြသတဲ့အနေနဲ့သမ္မတဘရက်အိုဘားမားပထမဆုံးအကြိမ်တက်ရောက်မှာဖြစ်ပါတယ်။ပြန်ပြက်ရီပပလီကန်ပါတီကဂရီချွတ်တထင်းဒေါ်နယ်ထရမ့်ကတော့ပြည်နယ်မြို့ရဲ့ရယ်လေးမှာညနေဘက်ကျင်းပမဲ့အခမ်းအနားတွင်မိန့်ခွန်းပြောကြားမှာပါ။ရယ်လေးမြို့နဲ့ကီလိုမီတာ200ကျော်မှရှိတဲ့ရှားလော့မြို့မှာနိုင်ပိုင်းစော်ပြီးကျင်းပမဲ့ဒီမိုကရက်တစ်ပါတီရဲ့စည်းရုံးလှုပ်ရှားမှုမှာတော့သမ္မတဘရက်အိုဘားမားသူ့ရဲ့ပထမတစ်ကြိမ်သမ္မတတက်တန်လေးနဲ့မှာနိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့ဘူးတဲ့ကလင်တန်နဲ့တူတက်ရောက်မှာဖြစ်ပါတယ်။ဝန်ကြီးအောင်ကလင်တန်ကတော့ပြီးခဲ့တဲ့လတိုင်းမှာတော့သူ့ကိုထောက်ခံကြောင်းတရားဝင်ပြောဆိုခဲ့တဲ့သမ္မတဘရက်အိုဘားမားရဲ့ဗီဒီယိုမှတ်တမ်းနဲ့အတူစီယိုရီခီအတူတဖို့မျှော်လင့်ဆောင်စားနေတဲ့အကြောင်း Twitter အင်တာနက်လူမှုကွန်ရက်မှာသတင်းစကားပါခဲ့တာပါ။လွန်ခဲ့တဲ့ရှင်းနှစ်တုန်းကတော့ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်ဖို့သူတို့နှစ်ဦးအကြိမ်နဲ့ပြင်ခဲ့မှုပါတယ်။ဒါပေမဲ့လည်းနောက်ပိုင်းမှာပါတီကိုစားပြုသမ္မတလောင်းဖြစ်လာရကရီပပလီကန်ပါတီကိုယ်စားလှယ်ဂျွန်မက်ကိန်းနဲ့ရှင်ပြိုင်ခဲ့ရတဲ့အိုဘားမားအတွက်လည်းကလင်တန်ကစီယုံလှရှားပေးခဲ့မှုပါတယ်။အခုကမှသမ္မတရာထူးကိုဒီမိုကရက်တစ်ပါတီကဆက်ထိန်းထားနိုင်မှုနဲ့သူ့ဆိုးရွားတဲ့မူဝါဒတွေကိုဆက်လက်ကျင့်သုံးနိုင်မှုရည်ရွယ်ပြီးသမ္မတအိုဘားမားကဝန်ကြီးအောင်ကလင်တန်အတွက်စီယုံပေးနေတာပါ။သမ္မတတာဝန်ထမ်းဆောင်မှုနဲ့ပတ်သက်လို့လူလူချင်းမှလက်ခံသဘောကျတဲ့နှုန်းလွန်ခဲ့တဲ့၄နှစ်အတွင်းမှာအမြင့်ဆုံးအခြေအနေရောက်နေချိန်မှာပဲသမ္မတကဝန်ကြီးအောင်ကလင်တန်ကိုထောက်ခံကြောင်းကြေညာခဲ့တာပါ။